အစီအစဉ်နိုင်ငံကတရားရေးမှာဂမ်ဘီယာနိုင်ငံကမြန်မာနိုင်ငံကိုတရားစစ်ဆိုထားတဲ့အမှုနဲ့ပတ်သက်လို့နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါ်ဆက်စုကြည်ကိုလည်းတရားခုခံချိန်ပါဖို့ဆုံးဖြတ်ချက်ကိုကျေးဇူးတဲ့အကြောင်းမြန်မာနိုင်ငံဆိုင်ရာရုရှားတာဝန်ကြီးကပြောဆိုလိုက်ပါတယ်
။မြန်မာကရေးရင်းတဲ့မြန်မာကဖတ်ရှိရှိတဲ့ဆုံးဖြတ်ချက်တွေလည်းဖြစ်ပါတယ်။ဒါကြောင့်ဒါမျိုးဆုံးဖြတ်ချက်ကိုကျွန်တော်ကထောက်ခံပါတယ်၊ကျွန်တော်ချစ်ချိုပါတယ်။ဒါကြောင့်ဒေါ်ဆက်စုကြီးကဒီမြန်မာနိုင်ငံရဲ့အချိုးစီးပွားကိုကောင်းကောင်းကာကွယ်နိုင်မယ်လို့ကျွန်တော်ကတိုင်းမှမယုံကြည်ပါတယ်
။နိုင်ငံကနေနဲ့အေးအေးယူရာဖိအားပေးရတဲ့အထက်အပြည့်အစုံမဆောင်မဲ့အကူအညီတွေပေးဖို့လိုလိမ့်မယ်လို့လည်းရုရှားတန်မကြီးဒေါက်တာနီကိုလေးလစ်စတိုပါတော့ကဒီနေ့နေပြည်တော်မှာချင်းပါတဲ့မြန်မာနိုင်ငံကုန်တယ်ကြီးများအတင်ညရာပြည်အခမ်းအနားမှာဖီယိုယူကိုပြောဆိုသွားတာပါ။လူမျိုးလုံးတစ်ပြတ်မှုဒါစီဆန်ရဲ့သဘောတူဆက်ချက်ကိုမြန်မာဆွေရကချုပ်ပေါက်တယ်ဆိုတဲ့ဆွဆဲချက်နဲ့ OIC အစမ်းမြေပူပေါင်းဆောင်ရေးဖော်ဝင်နိုင်ငံတွေကစားအစီအစဉ်နိုင်ငံကတရားရုံးမှာကမ်ဘီယာကမြန်မာနိုင်ငံကိုတရားစွပ်ဆိုထားတာပါ။ဒီမှုကိုလာမယ့်ဒီဇင်ဘာမှာဖော်ဝင်15ဦးပါတဲ့ ICJ နိုင်ငံကတရားရုံးကစတင်ကျင်းပမှာဖြစ်ပြီးကမ်ဘီယာနိုင်ငံနဲ့မြန်မာနိုင်ငံနှစ်ဖက်လုံးကရှောင်လဲချက်တွေပြေးရမှာဖြစ်ပါရဲ့။ကမ်ဘီယာနိုင်ငံဘက်ကအကျိုးဆောင်ဖော်ပြငားရန်ထားတဲ့ဝါရှင်တန်မြို့ကိုခြေစိုက်ဖိုလီဟော့အကျိုးဆောင်လုပ်ငန်းကရှင့်နေပေါ်ရစ်လာကတော့ဝန်ကြီးဒုက္ခသည်ပေါ်မြန်မာနိုင်ငံကလူမျိုးတို့တစ်ချက်မှုကြီးကျူးလွန်ခဲ့တယ်လို့ဆိုရဲခိုင်မာရဲ့ထောက်ထားရရှိရကြောင်းအဖေလိုလက်တဲ့အရှတ်တန်ကိုပြောဆိုထားပါတယ်မြန်မာဆရာကတော့ဝန်ကြီးဆိုတဲ့အတုံးလုံးကိုလက်မခံလို့လူမျိုးတို့တစ်ချက်မှုကြီးကျူးလွန်တယ်ဆိုရဲစွပ်စွဲချက်တွေကိုလည်းငင်းဆန်ထားပါတယ်ဒီမှုနဲ့ပတ်သက်လို့နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဥဆောင်ခုခံချိပါမှာကိုတက်မတော်အနေနဲ့ပူးပေါင်းဆောင်ရွက်နေကြောင်းလည်းမြန်မာတက်မတော်ပြောရေးဆိုခွင့်ရှိသူကတုံ့ပြန်ပြောဆိုထားပါတယ်